တော်ရှင်များခင်ဗျာဒီနိုဝင်ဘာလရွေးကောက်ပွဲမှာအရင်းနိုင်သွားတဲ့အာဏာရပြည်ခံပြိုးပါတီနေနဲ့မကြာခင်အစိုးရနဲ့လွှတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်ပါတီဝင်တန်းနဲ့ချီရှိတဲ့ပါတီရေးတစ်ခုအနေနဲ့ပြည်ခံပြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်လက်ရပ်တည်နိုင်မယ့်အခြေအနေတွေရှိသေးရဲ့လားတဖြည်းဖြည်းမှိမ့်မိန်သွားတော့မှာလားဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အရင်ဆုံးကတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကျွန်တော်ကြားနေပါတယ်ပြည်အောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့တော်ကိုယ်စားဦးတင်မောင်ဦးကိုလည်းကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်ဦးတင်မောင်ဦးအနေနဲ့ကတော့ပါတီကိုကိုစားပြုပြီးပြောမှာမဟုတ်ဘဲနဲ့တူတူချင်းရဲ့သဘောထားကိုဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဦးတင်မောင်ဦးကိုပထမဆုံးမေးချင်ပါတယ်ခင်ဗျာဒီအာဏာရပါတီအဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခိုင်ပြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီကဘယ်လိုများသုံးသပ်မိပါသလဲခင်ဗျာ
ဒီပြည်ခိုင်ပြိုးပါတီကအမှန်ကတော့1993ခုနှစ်ကအပေးလိမ့်မယ်တည်ထောင်ခဲ့တဲ့အဖွဲ့အစည်းပေါ့လေအဲဒီကနေ2010ခုနှစ်ကောက်ပဲလေးမှာပါတီလေးနဲ့ကြောင်းလာတာဖြစ်ပါလေအခုဒီကာလာသဲမှာလည်းပါတီရအချိန်အားဖြင့်တော့အလိုပြမဇူရီယာကိုဝေကြီးခံမှမဟုတ်အနွားကောင်းတဲ့ပါတီဖြစ်တာကိုလေ့လာတွေ့ရှိရပါတယ်ထို့သောအသေးဘဝကအခြေကကြားခဲ့တဲ့ကာလာဖြစ်ပြီးတော့ပါတီပြောင်းလဲတဲ့အခါမှာဒီပါတီဝင်နေတာပါတီလေးနဲ့စောင့်ဆောင်တယ်မှုတွေဒီအသေးဘဝမရှိသေးတဲ့အားလုံးတွေတော့ရှိလာတွေ့ရပါတယ်ဒီနေ့2030နေ့2015တွင်မှာအမှန်တကယ်သာပါတီရဲ့စီလုံးနေမှုအပြေးဝဆိုရင်တော့ဒီလိုအခြေအနေမျိုးမဖြစ်နိုင်ဘူးလို့ထင်ပါတယ်။ဘယ်နဲ့တော့ဆက်ကားယူကဝင်ပါဆုံးရှုံးသွားတယ်ပတ်သက်လို့လေပါတီနေပြန်လည်ပြီးတော့သူတို့ပြုပြရမယ်လေဒါအများကြီးလိုတာကိုတွေ့ရပါတယ်။ဒီနေ့မှဆိုတော့ပေါင်းလို့တော့မရတော့ပါဘူး။ဘဝမှာ regenerate မျိုးဆက်ဖြစ်ပြီးတော့နေပြီးတော့ဘဝမှာနေတာဖြစ်တယ်လို့ထင်ပါတယ်။
โอเคเจซูပါကျွန်တော်တရင်းစာဆရာဦးစီသူအောင်မြင်လဲဆွေးနွေးပွဲအတွက်ရောက်နေပါတယ်ဦးစီသူအောင်မြင်အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်ဆိုတော့ဆရာဒီအာဏာရပါတီဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခံပြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီကဘယ်လိုများခံမှန်းမိပါသလဲခင်ဗျာ
အဲဒီပါတီနဲ့ပတ်သက်ရင်ဟိုကျွန်တော်တို့ဟိုကိစ္စတစ်ခုကိုတုံ့ပြန်တဲ့စီမှာဟိုမမှန်ကန်ကန်နဲ့အာမနာရပြောဖို့တော့လိုပါတယ်စပြီးတော့ပတိကျဲကလေးကမမှန်ခဲ့တဲ့ပါတီပါစပြီးဒီဆောက်ရှင်ပြုကတဲ့ဟိုကအရေးကြီးအနာရှင်တွေကဖွဲ့စည်းပုံခြေကဥပဒေ2008ကိုသူတို့စိတ်ကြိုက်ရေးဆွဲပြဋ္ဌာန်းတယ်။အဲဒီမှာဟိုဗားတစ်ချက်ထည့်သွင်းထားတယ်ဆိုတဲ့အခါကျတော့တမရကာကွေဦးစီးချုပ်ကနေပြီးတော့မှအဲပြည်တော်စုအစိုးရစစ်တော်ထဲမှာအဲတမရက25ရက်ကနေဆက်သွင်းဖို့ရှိတယ်။အဲဒီ25ရက်ကနေကသူကလုံခြုံနိုင်တယ်ရတော့အများကြီးပေါ့နော်။ဒါပေမဲ့အဲဒီမှာအရေးကြီးတဲ့တစ်ချက်ကအမှပါပါတယ်ဆိုတော့တမရရွေးချယ်တဲ့ဒီမှာသူက25ရက်ကနေကမဲပေးဖို့ရှိနေတယ်။အဲဒီတော့သမရကိုရွေးချယ်ခွင့်ရပြီဆိုရင်တန်းပြီမှာအစိုးရဖွဲ့ခွင့်ရမယ်တန်းပြီကိုစီမံခန့်ခွဲအုပ်ချုပ်ခွင့်ရမယ်ဆိုတဲ့သဘောကရှိတာ哦အဲ့တော့အဲ့ဒီအအတွက်ကိုအထောက်အပံ့ဖြစ်အောင်ဆိုပြီးတော့မှဒီစစ်ဘုတ်ချုပ်ကြီးကပဲဟိုဖန်တီးထားတဲ့ပါတီတစ်ခုကိုတန်းပြီရဲ့ဗန္ဒာငွေအရင်အမိအကုန်လုံးသာထုတ်ပေးပြီးတော့မှဒီကံပြိုးပါတီဆိုတာကိုဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတော့မှဒါစစ်အာဏာရှင်တွေကမှာချားသွားတဲ့သဘောကတော့အေးမင်းတို့တွေယူကောက်ပွဲမှာ34ရက်ကနေ၃လောက်တော့ရအောင်ပြန်ရအဲပြန်ရလို့ရတယ်ဆိုရင်စစ်တော်ထဲမှာရှိနေတဲ့ဒီအမတ်25ရက်ကနေပေါင်းပြီးရယ်သမရတယောက်ကိုတင်နိုင်မယ်အစိုးရဖွဲ့ကိုဒါဖွင့်နိုင်မယ်ဆိုပြီးတော့မှစိုက်ပြီးကိုဒီစစ်ဘုတ်ချုပ်ဒီစစ်ဘုတ်ချုပ်အဟောင်းနေရာပဲဒီစစ်ပြင်းနေရာပဲအစီအစဉ်အုပ်ချုပ်လို့ရအောင်ဟိုလွဲမှားတဲ့မကောင်းတဲ့ကြံစီချက်တွေနဲ့ဟိုစီစဉ်မှုကနေပေါ်လာတဲ့ပါတီဖြစ်နေတယ်အဲတော့တတိမမှန်တဲ့အခါကျတော့အခုလိုတကယ်တကယ်ဒီလိုရဲ့တောက်ခံမှုကိုရရတော့မယ်ဆိုတဲ့အခါကျတော့အားလုံးကိုသူတို့ဆုံးရှုံးသွားတာပဲအဲ့တော့အဲ့ဒီကနေစပြီးတော့ပြန်စေးစားတော့မှကဒီပါတီကဘယ်လိုလုပ်ကြမှာလဲဒီပါတီကဒီလိုထောက်ခံမှုရအောင်လုပ်မှာလားဒါမှမဟုတ်ရင်သမရကကဝေးဦးကြီးချုပ်ကနေပြီးတော့ထည့်ထားတဲ့သမရကအမတ်တွေနဲ့ပေါင်းပြီးတော့မှဒီအာဏာရအောင်ကြံစီမဲ့အဖွဲ့အစည်းမျိုးလားဘယ်လိုလုပ်မှာလဲဆိုတဲ့ဟာမျိုးကိုစီစီချာချာသုံးသပ်ပြီးတော့မှသာလေဒီပါတီကနိုင်ငံပါတီတစ်ခုချင်းပြန်ရှင်းလာနိုင်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့တောထရှင်တချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်ကိုတင်ထေးဝင်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကကိုတင်ထေးဝင်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ပြည်ကမ်းပါတီကိုကြည့်ရင်ကျွန်တော်တို့ပြည်တဲ့ဝန်ကြီးဝဲမဆာလာပါတီကိုကျွန်တော်တို့နမူနာကြည့်ရပါလိမ့်မယ်ခင်ဗျာ။ဒီလားအဲ့ဒီတော့လည်းကျွန်တော်တို့ပြည်ကမ်းပြိုးပါတီကလည်းပဲကျွန်တော်တို့တောင်းဖို့ငါတို့တော်တော့63ရက်နေပြီကျွန်တော်တို့စတင်ပြီးတော့အသေးသေးနဲ့ဖွဲ့စည်းခဲ့တယ်သို့တော်လည်းအခုကျွန်တော်တို့ပါတီချင်းနဲ့ငန်းနဲ့ရပ်တည်တယ်အဲဒီတော့ဒီရပ်တည်တဲ့အင်အားလည်းပဲပါတီချင်းရောက်လာမှာအင်အားမရှိတော့ဘူ
းဟုတ်ကဲ့ကိုတင်သေးဝင်ကျေးဇူးပါကျွန်တော်တို့နောက်တက်ဒီထိုင်းနိုင်ငံမှာပဲကျွန်တော်တို့ဒီဆွေးနွေးပွဲပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးခြင်းပါတယ်ကိုအောင်မှုဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ ဘလို့ပဲဖြစ်ဖြစ်လေဒီချက်ဖို့ဆိုတဲ့အဖွဲ့ကတော့ကျွန်တော်တို့သူတို့ကအင်းနဲ့အားနဲ့အဖွဲ့အစည်းနဲ့လှုပ်ထားတဲ့အတွက်ကြောင့်အလွယ်တကူဒီ9နှစ်အတွင်းမှာတော့ပျောက်ပြတ်ဖို့မလွယ်ဘူးဗျ။နောက်9နှစ်မှာလည်းသူတို့ကဆက်ပြီးတော့အတိုင်းခံပါတီတရအနေနဲ့ပဲဖြစ်ဖြစ်သို့မဟုတ်လည်းသူတို့ကလက်ရှိအနာကိုပြန်ပြီးတော့ရအောင်လို့တော့သူတို့ကတော့ဖန်တီးလိုက်မယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါကိုအောင်မ
ောင်ပဲခင်ဗျ
။ဟုတ်ကဲ့ပါအမေရိကန်ပြည်အောင်စုကကိုလမောင်လည်းဆွေးနွေးပွဲအတွက်ရောက်နေပါလေ။ကိုလမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျ။ကိုလမောင်မြင်ရော
2008ဟဲ့လားဖွဲ့စည်းပုံနဲ့25ရာခိုင်နှုန်းရှိတဲ့စစ်တပ်အစိုးရနဲ့ဟဲ့လားစစ်တပ်အစိုးရဆိုတာအရင်ဦးစားရှိဆိုရပါဗျာအဲ့ဒီကနေပြီးတော့ဆင်းသက်လာတဲ့အခုဟိုဗကြိုမင်းအောင်နိုင်တို့စစ်တပ်နဲ့ကြားခိုင်ရင်ဆိုတာကဟိုကောင်းတဲ့ဘာမှမဟုတ်ဗျာနှစ်ခုတစ်စိတ်မင်းမဖြစ်လိုက်ရောကြားပြီးအဲ့လိုနှစ်ခုတစ်စိတ်ပါကျန်းခွန်းတို့သွားလိုက်ဟာလားကြားခိုင်ရင်သွားလိုက်စစ်တပ်တဲ့ပြန်လာလိုက်စစ်တပ်သွားလိုက်ကြားခိုင်ရင်ပြန်သွားလိုက်ဆိုတော့ဒီဥစ္စာကတော်တော်လေးတော့နေရှိမှာမဟုတ်ဗျာအဓိကကတော့ပူပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တိုက်တွန်းနေတယ်ပူပေါင်းဆောင်ရွက်ကြပါအဥရှိမန်းတို့ဦးအောင်ကိုတို့ကဦးအောင်ကိုတို့လိုပုံစံမျိုးနဲ့ပူပေါင်းဆောင်ရွက်ကြရင်ဖြစ်အားလုံးတိုင်းပြီးတော့ကောင်းမယ်လို့ပဲမြင်ပါတယ
်။
အဲ့ဒါဒီလမ်းတော့ဒီအခုတော့မှဒါအနယ်ဒီဆောင်မှဒါဟိုအနာမရသေးဘူးလား။မွေးနေ့ဒီမင်္ဂလာဆောင်နေတဲ့ဟိုလုံးလေးထားလိုက်အောင်လိုက်လာပြီ။အဲ့တော့ဒါတောင်းလိုက်ရစရာတွေပါဗျာ။ကျေးဇူးပါပဲ
။ဟုတ်ကဲ့ကျေးဇူးပါကုလားမောင်ကြီး။ဆိုတော့ဒီလူလူအနေနဲ့ကတော့ဒီပြည်ခံပြိုးပါတီရဲ့ NL ပါတီကိုပို့ချက်လို့ဒါထောက်ခံမှုထောက်ခံမဲ့ပေးခဲ့ရဆိုတော့ဟိုသိကြပါတယ်ဒါတော့ကျွန်တော်ထင်ပါတယ်ဥတ္တမဦးလို့လို့ဒီပြည်ခံပြိုးပါတီရဲ့ပုံကိုရအောင်ပါပဲလက်ခံလိုက်မယ်လည်းထင်ပါတယ်ဒါပေမဲ့ NL အစိုးရတက်လာတဲ့အခါမှာရောစောင့်ကြည့်ရထောက်ပြရလို့ဖို့ဒီဟိုအတိုက်ခံနိုင်ငံရေးအင်အားစုအနေနဲ့မရှိသင့်ဘူးလားတကယ်လို့အတိုက်ခံအင်အားစုအနေနဲ့ပြည်ခံပြိုးပါတီရဲ့ဆက်ရက်တည်သွားမယ်ဆိုရင်ရောလူလူထောက်ခံမှုရအောင်ဆိုရင်အခြေခံအပြင်ဟိုတကယ်ဟိုပထမဆုံးဦးစားပေးနေတဲ့ပြင်ဖို့ဆိုရင်ပြည်ခိုင်ပြိုးပါတီကဘာတွေပြင်ဖို့လိုမလဲဥတ္တမအောင်သဘောထားဆွေးနွေးပါဦးခင်ဗျာ
ဆိုတော့ဘာတိကရောခုနဆွေးနွေးသွားတဲ့ပုဂ္ဂိုလ်အားလုံးရဲ့ဆွေးနွေးချက်တွေကိုကျွန်တော်အကျိုးဆိုပါတယ်အားလုံးရဲ့နှံ့ညံ့မှုတွေရှိပါတယ်ကျွန်တော်တို့ဒီပါတီအနေနဲ့ကစတင်ပေါ်လာတဲ့ infrastructure မကောင်းဘူးဆိုတာလည်းလက်ခံပါတယ်ဒါကြောင့်ဒီပါတီကနိုင်ငံတစ်ခုရဲ့ဒီမိုကရေစီသွားပဲဆိုရင်တော့ကျွန်တော်တို့ပါတီကြီးတစ်ခုအနေနဲ့သွားရင်စစ်မှတ်တဲ့ဒီမိုကရေစီတော့အားလုံးအကျင့်ရှိနေပါလေ။ဒါကြောင့်အတိုက်ခံပါတီများရှိဖို့လိုပါလေ။ဓမ္မပို့ပြီးတော့တိုးတက်မှာဖြစ်ပါလေ။ကျွန်တော် NLD နိုင်တဲ့အတွက်လည်းကြိုးလိုပါလေ။အဲ့တော့ကျွန်တော်တို့လာမယ့်ကာလမှာဒီပါတီနေနဲ့ကျွန်တော်တို့အခြေခံဆက်ပြီးတော့ပြင်မလာနိုင်ဘူး။ခုနဆွေးနွေးသွားတဲ့လူတွေအားလုံးအပြစ်ချုပ်ပါတော့သတိမကောင်းဘူးလို့ပြောတော့တာဖြစ်ပါလေ။ဒါကိုလည်းကျွန်တော်လက်ခံပါလေ။ကျွန်တော်တို့ပါတီဈေးမှာမြို့နယ်ရပ်ွက်ကြည့်ရခေါင်းဆောင်များကအတအကျိုးဒီမှာများခြင်းအကြီးသေးသမမီကြီးနေရှိတော့လေနေလာတွေ့ရှိရပါတယ်။ဒါကြောင့်ဓမ္မတိအတိုက်ခံအင်အားကြီးနိုင်ငံမှာလိုပါတယ်။အတိုက်ခံဆိုတာကျွန်တော်ပြောသလိုအာဏာရပါတီကိုပတ်မှတ်လိုက်တဲ့ပါတီမဟုတ်ပါဘူး။အားလုံးနိုင်ငံတော်အတွက်အကျိုးပြထုံးမဲ့လုပ်ငန်းလေးလုပ်ဖို့လိုပါတယ်။ဒီအတွက်ကျွန်တော်တို့ပါတီကြီးအခြေခံဆောက်ပြီးတော့ပြင်ပြီးတော့အင်တိုင်းအားတိုင်းနဲ့လုပ်ပါလုပ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ခုနဆွေးနွေးတဲ့ဓမ္မပါတဲ့ဒီမိုကရေစီအကြီးဖြစ်ပါတယ်။ချက်ချင်းကြီးတော့ရအောင်ပြည်ဒီမိုကရေစီများနေပါဘူးနိုင်ငံတကာဆိုင်တော့ရလေတပြေးပြေးနဲ့ကျွန်တော်တို့ရှင်းသွားတဲ့အနေအထားဖြစ်ပါတယ်တမတော်အနေနဲ့ကရခိုင်ကလာတော့ကဒီဒီမိုကရေစီလမ်းကြောင်းပေါ်တက်ချင်လို့သာဖွဲ့စည်းပုံစတင်လာတာဖြစ်ပါတယ်ဒီကဲမှာအားနည်းတဲ့အများကြီးရှိပါတယ်ဒါဝင်ကျွန်တော်တို့ပါတီဘက်ကပဲဒီနေ့စတင်ပြီးတော့ပြင်မှုဆောင်ရွက်ခဲ့ပါတယ်အောင်မြင်မှုအတိုင်းအတာတစ်ခုတည်းလည်းရပါတယ်ဒါတွေကိုဆက်ပြီးတော့သုံးပါမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားတွေအကျိုးရှိမယ်လို့ယူကြည်ပါတယ်
โอเคเจซูอุตมาวีซุนิวะด้วยปูทายสายเลยရှိနေပါတယ်မနှမ်းအောင်ဖတ်ပြပြပါဦးခင်ဗျ
ဟုတ်ကဲ့ရှင် VOA ပရိသတ်တူဆိုပြီးတော့စာရှည်ကြီးတစောင်းပေးဖို့ဆွေးနွေးထားတာကိုကောင်းတော့ဖော်ပြရမယ်ဆိုရင်တော့ကြံ့ခိုင်ရေးပါတီရှုံးရတာဟာလူထုအပေါ်ဖိနှိပ်မှုတွေအခွင့်ထူခံနာတွေကြောင်းဆိုပြီးတော့အချက်ပေါင်း17ချက်နဲ့ရေးထားပါတယ်ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကြံ့ခိုင်ရေးနာမည်ပြောင်းရမယ်အောက်ခြေကနေထိပ်ပိုင်းအထိလူအပြောင်းလဲတွေလုပ်ရမယ်အထူးသဖြင့်အယိုးဆွဲနေတဲ့အကျင့်ဆိုးစိတ်ဓာတ်ဆိုးတွေပြောင်းရမယ်အောက်ခြေမှာလည်းဖဲတိုင်းခြေတိုင်းနှလုံးထိုင်းမှုရစေးတိုင်းအခွန်ရှောင်းတဲ့အခွင့်ရေးသမားတွေမဖြစ်ဖို့လိုပါတယ်လို့ဆွေးနွေးထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဒီမှာမေတီလာမျိုးကဥစိန်မောင်ရဲ့စာလည်းဖြည့်နေပါသေးတယ်သူကတော့ဒီ2008ခုဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီစံချိန်စံညွှန်းနဲ့အညီပြင်ဆင်ပြောင်းလဲမှုမပြုနိုင်သေးသေးရွေးတဲ့ကြံ့ခိုင်ရေးပါတီကရွေးပေါ်ပြောင်းလဲဆောင်မှာမဟုတ်ဘူးတဲ့အခိုင်အမြဲယက်တီနေမှာဖြစ်ပါတယ်2008ဖွဲ့စည်းပုံကပေးထားတဲ့အာဏာနဲ့ယက်တီနေတဲ့တပ်မတော်ကနောက်ခံပေးနေသေးရွေးလဲပြည့်ပြည့်မိမ့်မိန်သွားမယ်မဟုတ်ပါဘူးတဲ့ငွေချေးဥစ္စာဒနာရှိနေသေးတာနဲ့အမြဲစီးဝင်းအင်အားကိုလည်းနှီးမျိုးစုံနဲ့ကြိုးပမ်းနိုင်တဲ့အတွက်လဲကြာဆုံးတော့မှာမဟုတ်ပါဘူးတဲ့ပ ပြည်သူအများစုရဲ့အချစ်ယုံကြည်မှုအားပေးထောက်ခံမှုမရနိုင်သေးတဲ့တရားအောင်တဲ့ပါတီကိုပြည့်ဝပြီးလူပြောင်းမှုမူပြောင်းမှုတွေရေရှည်အောင်နိုင်ပြူအောင်ရေးဆွဲအကောင့်တွေဖော်ပြီးပြည်သူထောက်ခံမှုရအောင်ကြိုးပမ်းနေတာဖြစ်ကြကြောင်းလဲဆက်ပြီးတည်တဲ့ခိုင်မြဲနေလို့အောင်မယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်ခင်ဗျာနောက်ဆုံးစာတစ်စောင်ရှိပါသေးတယ်နားလောက်ရေ
ဟုတ်ကဲ့သူကရန်ကုန်ကအန်ကယ်ထွန်းဆိုတဲ့သူပါသူရေးထားတာက2016ခုနှစ်အစိုးရတက်လက်တက်လာပြီးနောက်ပိုင်းကြန့်ခိုင်ရေးပါတီဟာဆက်လက်ရှင်သန်ရပ်တည်နိုင်ဦးမှာလားဒါမှမဟုတ်ရခင်တဆညာပါတီလိုပဲတဖြည်းဖြည်းမိမ့်မိန်ပြောက်ွက်သွားမှာလားဆိုရင်အောက်ပါအကြောင်းတစ်ကြောင်းတဖြည်းဖြည်းမိမ့်မိန်ပြောက်ွက်သွားမယ်လို့ယုံကြည်ပါတယ်ဆိုပြီးရေးထားပါတယ်ရှင်နံပါတ်1ကတော့ပါတီနှစ်ခုလုံးဟာစစ်အစိုးရတွေကမွေးဖွားပေးလိုက်တဲ့ပါတီများဖြစ်ကြခြင်းနံပါတ်2ကပြည်သူလူထုအကြိုးထက်စစ်အစိုးရရဲ့အာဏာတည်တံ့ခိုင်မြဲစေရန်တိုးတက်ကြေပြန့်လာစေရန်ဦးစားပေးလှုပ်ရှားခြင်းနံပါတ်3ကစစ်အစိုးရကိုစားပြည်သူလူထုအပေါ်ဝိုင်းဝန်းဖိနှိပ်ခြင်းအနိုင်ကျင့်ခြင်းမတော်လှန်နိုင်အောင်ဖြိုခွဲခြင်းနံပါတ်4ကပြည်သူလူထုရတဲ့ရထိုက်တော့အကျိုးခံစားခွင့်များကိုရယူခြင်းအထက်သို့ဆက်တာခြင်းတို့ကြောင့်လည်းပြည်သူလူထုရဲ့ချစ်ခင်လေးစားမှုကိုမရဘဲနဲ့အမုန်းတရားနဲ့ယွံ့ကြောက်မှုကိုသာရခြင်းတို့ကြောင့်လည်း၎င်းတို့သည်ပြည်သူအချို့ကိုကာကွယ်စောင့်ရှောက်ကြီးပွားတိုးတက်စေမည်ဒီမိုကရေစီစနစ်ကိုဆန္ဒပြင်းပြစွာလိုလာတော့ပါတီတစ်ခုအဖြစ်ရပ်တည်လိမ့်မည်ဟုပြည်သူများကမယုံကြည်ခြင်းလောလောဆယ်ရင်းနဲ့တတ်မတော်ကလည်းနိုင်ငံရေးမှတဖြည်းဖြည်းဆုတ်ခွာနိုင်ရာသို့အတွက်ကြောင့်ကြန့်ခိုင်ရေးပါတီမှယာယီသဘောနောက်ချန်တက်ခဲ့လို့ကြမ်းရှိနေဦးမည်ဖြစ်တော့လဲတဖြည်းဖြည်းမဲမိန်ပြောက်ွက်သွားလိမ့်မည်ဟုယုံကြည်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာအချိန်နဲ့မှာပဲဒီလက်ရှိရှိနေတဲ့ဒီပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ရောသူတို့ရဲ့နိုင်ငံရေးအနာဂတ်တွေအနေနဲ့ရောဘာတွေများဖြစ်လာနိုင်လဲဆရာဦးစီသူအောင်မြင့်ရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟိုဒီပါတီတစ်ခုအနေနဲ့အခုကျွန်တော်တို့မျိုးစုံထုတ်ရမှာကဒီပြည်ခံပြပါတီကဟိုဒီဘာကိုဆက်ပြီးတော့မှအရှိကိုသွားမလဲပေါ့နော်အခုရှိမှာဟိုလာတော့မဲ့အနာဂတ်ကဒီမိုကရေစီနိုင်ငံရေးကပို့ပြီးတော့အလေးကျဲလာမယ်ဆိုတဲ့အခါကျတော့သူဟာအဲမဲရဖို့လိုလာတယ်ပြည်သူလူထောက်ခံမှုရဖို့လိုလာတယ်ဆိုရင်သူ့ရဲ့ကုဏတော်ကစပြီးတော့မှဟိုတီတီဆောက်လာတဲ့ပုံစံနဲ့အကုန်လုံးကိုသူကကြောင်းလဲမှရမယ်တော်တော်တော့မလွယ်ဘူးအဲ့ဒါဘာလဲဆိုတော့ငကူတော့ဖွဲ့ပြီးထားခြင်းလုံးကတမတော်တရားစုနဲ့ပူးပေါင်းပြီးတော့မှအာဏာယူမယ်ဆိုတဲ့ဟာမျိုးကိုသူလုံးဝသူကဖြစ်ဖို့လိုတယ်အထူးသဖြင့်ဆိုရင်တော့တမတော်ကိုဒီမိုကရေစီနိုင်ငံကိုရောက်အောင်တွန်းတင်တဲ့စီမှာဒီပါတီကလည်းပါတော့မှသာပြည်သူလူကဒီပါတီကိုအယုံကြည်ရှိမှဖြစ်ပါလေ။ဒါကြောင့်မလို့သမောက်ဆုံးသူလုပ်ဖို့လိုတာတမတော်နဲ့သူဟာအချက်ဖြတ်ဖို့လိုပါတယ်။ပြီးတော့မှတမတော်ဘက်ကလည်းတမတော်ကထွက်တာနဲ့ဒါပြည်ခိုင်ရေးပါတီကိုတွားတယ်ဆိုတဲ့ပုံစံမျိုးတွေနဲ့အဲဒီတိုင်းကိုတိဆောက်ထားတဲ့ဟာကအဲ့ဒါကိုလည်းဒီပြုပြင်ကြောင်းလဲတာမလုပ်ဘူးဆိုရင်ဒီပါတီနဲ့တမတော်ပူးတွဲပြီးတော့မြင်နေမယ်။ဒီပါတီကဒီမိုကရေစီကိုတွားတာမဟုတ်ဘူး။ဟိုတမတော်နဲ့ပူးပေါင်းပြီးတော့ပဲတွားတယ်ဆိုတဲ့ပုံစံမျိုးတွေမြင်နေမယ်ဆိုရင်အဖြစ်မပြေဘူး။အဲ့ဒီကနေသာပြီးတော့မှသူကြောက်ရမယ်ကြောက်ပြီးတဲ့ခါကျတော့မှတကယ်တကယ်ပြည်လူထုပါတီဖြစ်အောင်ဒီလုပ်နိုင်မယ်ဆိုရင်တော့ဒါတဖြည်းဖြည်းနဲ့ကြွားရမယ်ဒါတော့မှတော်တော်ကိုမလွယ်ပါဘူးဘာဖြစ်လို့လဲဆိုတော့သူ့တိဆောက်ထားတဲ့ပုံစံကမမှန်တဲ့ခါကျတော့ဒီအာဏာရှင်တွေအုပ်အုပ်ဆိုပြီးတော့မှအာဏာရှင်တွေကိုယ်တိုင်ကလုပ်ပြီးတဲ့ရွေးကောက်ပွဲမှာတော့မနိုင်ဘူးဆိုရင်ဒီမိုကရေစီဖြစ်မှလုပ်မယ်ရွေးကောက်ပွဲမှာဆိုရင်သူကအဝေးကြီးဖြစ်သွားပါလိမ့်မယ်အဲ့ဒီတော့ဟိုသူ့လက်ရှိခေါင်းဆောင်တွေပြည်ပြည်ချာချာစဉ်းစားဖို့လိုပါတယ်တိုင်းပြည်ပါဒီမိုကရေစီသွားဖို့အတွက်ကိုတောင်းတနေရာကနေပြီးတော့မှအချိုးပြည့်တဲ့ပါတီဖြစ်ခြင်းလေဆိုရင်တော့ပထမဦးဆုံးလောက်ရမှာကတော့ဒီလိုရှိထားပြီးသားဓာန်လူဝါဒတွေအကုန်လုံးကိုခြေဖြတ်ရမယ်ပြီးတော့မှတမတော်နဲ့လည်းအဆက်ဖြတ်ရမယ်အဲ့ဒါလို့စတဲ့ခါကျတော့မှသာဒီလူတွေရဲ့ယုံကြည်မှုကိုနည်းနည်းပါးပါးအထက်လျှောက်ရပြီးတော့ပါတီတစ်ခုအနေနဲ့သူရည်တည်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥတ္တမဦးအစီအစဉ်အဆုံးမတက်ခင်မှာကျွန်တော်မေးချင်တာတစ်ခုကတော့ဆိုတော့အခုအစင်လာသွားနေတဲ့ပုံစံကတော့ဘလို့မှထောက်ခံမှုမရနိုင်ဘူးဆိုတော့ဒီအစင်လာကနေခွဲထွက်ဖို့ရောပါတီတွင်းမှာမြန်မြန်ဆက်ဆက်ရှိရလားခင်ဗျာ
မနဦးစီတော်မြေထောက်ပြရတယ်ဖြစ်တယ်ကျွန်တော်လက်ခံပါတယ်ဒါကြောင့်လဲဆိုပြီးခဲ့တဲ့ရုပ်ောက်တည်းမှာကျွန်တော်တို့ကိုယ်တိုင်ရှုံးခဲ့ခြင်းအကြောင်းပြရမှာအဲ့ဒီအကြောင်းပြရတွေပါပါတယ်ဒါတော့ပါတီကိုရင်းရှင်းရှင်းတမ်းဖို့ဆိုရင်အခုဆွေးနွေးသွားတဲ့လူတွေရောဆက်မှာပါတဲ့အချက်တွေရောပါတီမှာရှိတဲ့တာဝန်ထမ်းဆောင်တွေအကြီးကြီးများပြန်လည်လေ့လာဖို့လိုပါတယ်ပါတီတစ်ခုကပြည်သူနဲ့ဝေးလို့မရပါဘူးပြည်သူလိုအပ်ချက်ကိုအမှန်တကယ်သိဖို့လိုပါတယ်ပါတီနဲ့ဝင်လာတဲ့ကလာစားပေးတဲ့စနစ်မျိုးတွေတမလို့နဲ့ join နဲ့စနစ်ကြီးဒါဒီနဲ့ပြန်လည်လေ့လာမှုသက်ပြီးတော့ရင်းရှင်းအနာဂတ်မှာပါတီရှင်သန်ဖို့တဲ့ဆိုရင်တော်တော်ကြီးကိုကြိုးစားပြီးပြင်မသာနေကျွန်တော်တို့အတိုင်းအတာတစ်ခုတောင်းပြန်လာမှာဖြစ်ပါတယ်ဒါမဲ့2015 2020ကြာကာလမှာလည်းဒါမျိုးအော်အောင်ချီရနေရက်ွက်ချေးရစီယုံကြီးဘူးအစင်းလာစဒီတော့မတိုက်တော့ဘူးဆိုတာလည်းအမှန်ပဲဖြစ်ပါတယ်ဟုတ်ကဲ့မြို့နယ်အတွင်းမှုတွေလည်းတော်တော်များများမြို့နယ်တွေ
Okay, saya cuma wui, cina di sini ale, cina ada lawan bayar dua jenis tu di mana kena, pawai suni pe, di kan dia pati ya utama u, tenaga siapa uci dia awam ni, cakap pawai suni jadi fokus arum ni, tu tu tu, ya.
Thank you.